မြန်မာနိုင်ငံအတွင်းစစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုရပ်တန့်စေဖို့တိုင်းပြည်အတွက်ဝင်ငွေအများဆုံးရနေတဲ့တခုတည်းသောနိုင်ငံခြားဝင်ငွေလမ်းကြောင်းဖြစ်တဲ့ရေနံနဲ့သဘာဝဓာတ်ငွေဝင်ငွေအပေါ်ပြင်းထန်တဲ့ဒဏ်ခတ်အရေးယူဖို့မြန်မာနိုင်ငံတော်ဝန်ဆန္ဒပြသူတွေကတောင်းဆိုထားပါတယ်။ဒါပေမဲ့လည်း American Chevron နဲ့ပြင်သစ် Total ရေနံကုမ္ပဏီတို့လိုရေနံကုမ္ပဏီတာဝန်ရှိသူတွေနဲ့မြန်မာဓာတ်ငွေအပေါ်မှီခိုနေရတဲ့ထိုင်းနိုင်ငံလိုနိုင်ငံတွေကစန့်ကျင်တင်းခံထားတာကြောင့်အမေရိကန်နဲ့ပြင်သစ်အစိုးရကအရေးယူပိတ်ဆို့တာမရှိသေးပါဘူး။ဒီကုမ္ပဏီတွေအနေနဲ့တလဒေါ်လာတန်100လောက်စစ်ကောင်စီကိုပေးနေတယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရပြောခွင့်ရဒေါက်တာဆာဆာကဆွဆွဲပြောဆိုထားပါတယ်ဒေါက်တာဆာဆာက
So if you talk about 12 months then they are giving directly some 1 billion
တနေ့ဆိုရင်ဒေါ်လာတန်1000လောက်ဘုံကြီးမရောက်နိုင်တဲ့သူကိုပေးနေတာပါသူကအဲ့ဒီပိုက်ဆံတွေနဲ့လက်နက်တွေဝယ်ပြီးတော့လူတွေအများကြီးကိုထတ်တက်နေတာပ
ါ He killed more people
ပြီးခဲ့တဲ့တောက်ကြာနေ့ကစစ်ကောင်စီတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ကပိတ်ဆို့ဒဏ်ခတ်မှုတွေထပ်လုပ်ခဲ့ပေမဲ့လည်းရေနံနဲ့သဘာဝဓာတ်ငွေကရတဲ့ဝင်ငွေကိုခြံထားခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကရေသနာဓာတ်ငွေတိုက်ကငွေဝင်နေတဲ့ဘဏ်အကောင့်ကိုပါသိမ်းဆီးခဲ့တာပါ။ရေသနာဓာတ်ငွေတိုက်မှာမြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE, Thai PTT, ပြင်သစ် Total နဲ့ American Chevron ကုမ္ပဏီတွေကဖက်ဆက်လုကင်နေတာဖြစ်ပြီးတော့သူတို့ဟာမြန်မာပြည်ကဝန်ထမ်းတွေကိုကာကွယ်နေတာဖြစ်ပြီးထိုင်းနဲ့မြန်မာနိုင်ငံအတွင်းအရေးကြီးတဲ့ဒဏ်ငွေတင်ပို့တာတွေကိုလှုံ့ဆော်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီဒဏ်ငွေကရတဲ့ဝင်ငွေတွေဟာစစ်အစိုးရကိုထောက်ပံ့နေတာဖြစ်တာကြောင့်မြန်မာပြည်မှာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုထောက်ပံ့တယ်လို့ဖြစ်နေတယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကသုတေသီမန်နီမောင်ကပြောပါတယ်
။ When we talk about funding the military, it's
စစ်တပ်ကိုထောက်ပံ့နေတဲ့ငွေတွေဟာဒီလိုဖိနှိပ်မှုတွေကိုထောက်ပံ့နေတာပါ။စစ်သားတွေကိုလာကပေးထားတယ်စစ်လက်နက်တွေဝယ်တယ်နောက်ပြီးလေရင်စီလိုမျိုးဝယ်တယ်ဆိုရင်တောင်တိုင်းပြည်ရဲ့အစွန်အဖျားကကြေးရွာတွေကိုရဟတ်ရင်နဲ့ဘုံသွားကျဲတာမျိုးတွေလုပ်နိုင်ပါတယ်ဒါတွေအလုံးဟာဆက်ဆက်နေတာပါဒါကြောင့်ဒီလိုစစ်တပ်အတွက်ဝင်ငွေရတဲ့လမ်းကိုဖြတ်တောက်ရမှာဖြစ်ပြီးဒါကိုကျမတို့ကတောင်းဆိုနေတာပ
ါပြီးခဲ့တဲ့ဩဂုတ်လတည်းကသွေးစွန်ငွေလှုပ်ရှားမှုကိုမြမရေးတက်ကြွလှုပ်ရှားသူတွေကစတင်ခဲ့ကြပြီးစစ်ကောင်စီကိုငွေမပေးဖို့နဲ့မြန်မာပြည်ကိုကယ်တင်ဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံတဝန်တန်းနဲ့ချီတဲ့လူတွေကလည်းစစ်ကောင်စီကိုဒဏ်ခတ်တဲ့အနေနဲ့အခွန်ငွေမပေးတာ၊လက်စစ်မီတာကမပေးတာတွေအပြင်စစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်တာတွေကိုလှုံ့ဆော်ခဲ့ကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်။ AP ကရရှိထားတဲ့စာတစ်စောင်မှာတော့ရေသနာဒဏ်ငွေလုံကွက်ဝန်ထမ်းတွေကလည်း Total ကုမ္ပဏီကွဲဖြစ်တဲ့Total EMP မြန်မာကမန်နေဂျာတွေကိုဦးတည်ပြီးစစ်တပ်ကိုပေးမဲ့ဓာတ်ငွေရောင်းရငွေတွေကိုစစ်တပ်မယူနိုင်မဲ့ဘဏ်အကောင့်တစ်ခုမှာထားဖို့စာရေးသားတောင်းဆိုခဲ့ပါတယ်။ဓာတ်ခတ်အရေးကြီးယူစေခြင်းနဲ့တက်ကြွလှုပ်ရှားသူတွေကဓာတ်ငွေလုပ်ငန်းတွေကိုရပ်ထားဖို့မဟုတ်ဘဲအဲ့ဒီကရတဲ့ဝင်ငွေကိုစစ်တပ်မယူနိုင်မဲ့နိုင်ငံခြားဘဏ်အကောင့်တစ်ခုမှာထားဖို့တောင်းဆိုနေကြတာပါ။မြန်မာအစိုးရရဲ့ခန့်မှန်းထားချက်အရ2021နဲ့22ခုနှစ်အတွင်းနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE ကကမ်းလွန်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းနဲ့ပိုက်လိုင်းတွေကနေအမေရိကန်ဒေါ်လာတန်1500လောက်ရဖို့ရှိပြီးတော့ဒါဟာမြန်မာနိုင်ငံခြားဝင်ငွေရလမ်းရဲ့50ရာခိုင်နှုန်းလောက်ရှိပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနက AP သတင်းဌာနကမေးခွန်းကိုတုံ့ပြန်ရမှာတော့အမေရိကန်အနေနဲ့စစ်တပ်တာဝန်ရှိသူတွေနဲ့နိုင်ငံပိုင်ကြောင်းမြရေသနာလုပ်ငန်းကိုပိတ်ဆို့ဒဏ်ခတ်အရေးယူထားတာကိုထောက်ပြပြီးတော့အကြမ်းဖက်မှုကိုကျူးလွန်သူတွေနဲ့ပြည်သူတွေရဲ့ဆန္ဒကိုနှိပ်ကွပ်သူတွေကိုဆက်လက်အရေးယူဖို့နောက်တွန့်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။